စီဝီယန်နိုင်ငံအလက်ပိုမြို့ရှိပိုင်းကအကြီးဆုံးစစ်ရုံတစ်ခုဒီနေ့မနေ့အစောပိုင်းက၄ကြောင်းကနေတိုက်ခိုက်ခဲ့ရပါတယ်။ထိခိုက်ပျက်စီးမှုတွေကြောင့်စစ်ရုံတစ်ခုစလုံးကလုပ်ငန်းတွေကိုယာယီရပ်ပစ်ခဲ့ရပြီး၅နှစ်ကျော်ကြာစစ်ပွဲတွေရဲ့တံကိုစူးစူးဝါးဝါးခံစားနေရတဲ့မြို့အတွင်းမှာစေဝါပြုစုစောင့်ရှောက်မှုတွေပို့ပြီးတော့အကန့်အသတ်ဖြစ်သွားစေပါတယ်။ M2 နဲ့ M10 စစ်ရုံတွေဟာသမရဘက်ရှိုင်းရ်အာဆက်အစိုးရကိုဆန့်ကျင်တဲ့သဘုံအဖွဲ့တွေထိန်းချုပ်ထားတဲ့မြို့ပတ်အချမ်းမှာရှိပါတယ်။အလက်ပုံမျိုးကိုတဘုံလေးလက်ထဲကနေပြန်လဲတင်ယူနိုင်ဖို့နောက်ထပ်ထိုးစစ်ဆင်မှုတွေလုပ်သွားမယ်လို့စီးရီးယားဆွေရကဒီသတင်းပတ်ထဲမှာပဲကြေညာထားတာပါ။တိုက်ခိုက်မှုတွေရက်စဲပြီးတော့အလက်ပုံမျိုးနဲ့တခြားဒေသတွေကိုစေဝါးနဲ့အစားအစာအကူအညီတွေဖြန့်ဝေပေးနိုင်ဖို့ရည်ရွယ်တဲ့နောက်ဆုံးအပြစ်ခတ်ရက်စဲရေးသဘောတူညီချက်ပြတ်ပြဲသွားခဲ့ပြီးတဲ့နောက်မှာအခုလိုထိုးစစ်ဆင်မှုတွေဖြစ်လာတာပါ။အကူအညီတွေအနည်းငယ်သာဖြန့်ဝေပေးနိုင်ခဲ့ပြီးတော့အလက်ပုံမျိုးကိုဥတီသွားနေတဲ့အကူအညီပေးရင်းနဲ့ဟာလည်းလေကြောင်းကနေတိုက်ခိုက်တာကိုခံခဲ့ရတာပါ။ဒီနေ့လေကြောင်းတိုက်ခိုက်မှုတွေကတော့တမင်ရွယ်ချက်ရှိရှိလှုပ်ဆောင်တဲ့တိုက်ခိုက်မှုတွေဖြစ်တယ်လို့ Syria American စစ်ဘက်ဆိုင်ရာအဖွဲ့က Adham Selo ကပြောပါတယ်။အခုဆိုရင်ဒီ Luna 3သိန်းခွဲကိုကူတာဖို့အလက်ပိုမျိုးအရှိချမ်းမှာဆရာဝန်29ယောက်ပဲကျန်တော့တယ်လို့လည်းသူကပြောပါတယ်။အခုတိုက်ခိုက်မှုကိုဘယ်သူကလှုပ်ဆောင်တာဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အရသာထိခိုက်တိုက်ချင်မှုတွေရှိတဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့ Syria အစိုးရနောက်သူရဲ့မဟာမိတ်ရုရှားနဲ့ American ဦးဆောင်တဲ့ညွှန်ပေါင်းအဖွဲ့တွေကြားမှာအပြန်အလှန်လက်ညှိုးထိုးဆွဆွဲနေကြတာပါရှင်။